ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေကိုအထုတ်လိုက်ဗာဆန်းချကျွန်းပေါ်ပြောင်းရွှေ့ပေးနေရမှာဒီသတင်းပတ်စနေနေ့မှာလည်းနောက်ထပ်ဒုက္ခသည်1400ကျော်ရွှေ့ပြောင်းခဲ့ပါတယ်။မြန်မာပြည်ပြည်ရေးနှောက်နှေးနေသလိုစာဝိနေရေးတွေပါခက်ခဲလာတာကြောင့်သူတို့အတွက်ရွေးချယ်စရာမရှိဘဲပြောင်းရွှေ့ခံနေရတာလို့ဒုက္ခသည်တွေကပြောပါတယ်။ကျွန်မစုံမစုံစမ်းမေးမြန်းထားတာနားဆင်ပါရှင်။မြန်မာပြည်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ခိုးလုံနေထိုင်တဲ့ဒုက္ခသည်စခန်းတွေမှာလူဦးရေထူထပ်များပြားလွန်းလာလို့ဘင်္ဂလားဒေ့ရှ်ဆိုရကဘာဆန်းချကျွန်းစီလူစုခွဲပြီးအတုံးလိုက်ရွှေ့ပြောင်းနေရာချပေးနေတာ2020နှစ်ကုန်ပိုင်းကနေစလို့အခုဆို3ချိန်ရှိပြီးဖြစ်ပါတယ်။2021ခုနှစ်နှစ်စမ်းပိုင်းမှာပို့တဲ့တတိယအကြိမ်အတုံးအတွက်3500ရာခိုင်နှုန်းကဇန်နဝါရီလ29ရက်နေ့တောက်ကြာနေမှာတော့ပထမအုပ်စုလူပေါင်း1800ကျော်စနေနေ့မှာတော့ဒုတိယအုပ်စုလူပေါင်း1400ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းကမ်းခြေကနေဘာဆန်းချကျွန်းစီကိုရွှေ့ပြောင်းပေးနေတာပါ။နောက်ဆုံးအချိန်တွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံစကော့စ်ဘဇာခရိုင်ဘာလူခါလီဒုက္ခသည်စခန်းကဦးကျော်မြင့်ကပြောပြပါရစေ။
ဇန်နဝါရီလ29ရက်နေ့ဇန်နဝါရီလ30ရက်နေ့စီအကောင်ဟောလူရဲ့တောင်းတောင်ကြပါဝင်ခဲ့ပါတယ်ခင်ဗျာ။မတော်ဖဲပြီးတော့29ရက်နေ့တပုံ30ရက်နေ့တပုံအဲ့ဒီလူတွေက29ရက်ဆက်ပြေးလာတဲ့လူတွေပါဝင်ပါတယ်။ဟောမတော်ဖဲချက်ဆက်ပေါ်မှာမင်းရဲ့ရှင်းလေးကလာလူတွေပါဝင်ခဲ့ကြပါဘူး။ဟုတ်ကဲ့အဒီရတော့ဗျာအဲအစီအပါကအကျိုးကကျွန်တော်ရူရာဒုက္ခကြီးရမြန်မာနိုင်ငံကညီမောတော့ဆ ਾਇ ရတာလေးနည်းသိကြပါပြီဒီကလေးချင်းတော့အဲမင်းကလေးလည်းညောင်းတယ်ဒီလူတွေကကြေတယ်ကိုဆက်လို့လက်ကွာကျဲအဲဘာတစ်ခုမှလက်တော်လာပြီးမရှိရတဲ့လူတွေကရေးစရာလည်းမရှိရဒုက္ခလည်းစကားအဲမှာလည်းဘာဝင်နေရမပြေမှုကြောင့်လည်းနောက်အလောက်နဲ့ကဘာမှုကြောင့်ဘာသာရေးသူတို့ကပြောရတာသိပါလေခင်ဗျာ
ဘာသာညကျွန်းစီကိုသွားမဲ့သူတွေကိုထောက်ပံ့ငွေကြေးပေးတဲ့အပြင်အလုတ်ကိုင်းခွင့်လန်းလည်းရှိတယ်လို့စခန်းတာဝန်ခံအနေနဲ့ဘင်္ဂလားဒေ့ရှ်ဆိုရဘက်ကပြောခဲ့တယ်လို့လည်းဥကြုံမြင့်ကပြောပြပါတယ
်ဘင်္ဂလားဒေ့ရှ်ဆိုရဘက်ကအရင်ကလည်းဒီစခန်းတာဝန်ခံတွေကပြောတာအခုထားတဲ့လူတွေကိုသူကအဲပလူးချင်းလိုက်စခန်းငါးတောင်ရပေးမယ်အဲမင်းလေးသူကလုံလုံလောက်လောက်နေတိုင်းသူကတက်သူကစီစဉ်ပေးမယ်အလောက်ကိုင်းပြင်ကြည့်တယ်နောက်စီးပွားရေးငါးပန်းလုံးလောက်လုံးမ်းပြီးနောက်တစ်ခါအလောက်ကံကတင်ပြတဲ့နည်းစီးတော့အဲဒီစကမ်းတောင်ဝန်ကံတွေကဆက်ပါလာပဲဘာကြောင့်လဲသင်ကြတာဒီဒါအတော့အလေးရှိရတဲ့ကြောင်းဘာကြောင့်လဲသင်တို့လူအများစုကတော့ရောက်ဖို့စနာမရှိတာကိုသိရှိရပါတယ်ခင်ဗျာ
ဝိညာဉ်ဒုက္ခတဲ့အများစုကတော့နေရရင်ကိုပဲပြန်လို့ကြတာပါဒီသတင်းမှတ်တွေအတွင်းမှာမြန်မာနိုင်ငံအတွင်းနိုင်ငံရေးအခြေအနေတင်းမာနေတာကိုလည်းသူတို့တွေစိုးရင်တကြီးစောင့်ကြည့်ခဲ့ကြတယ်လို့ဥကြုံမြင့်က VOA ကိုပြောပါတယ်ရိုဟင်ဂျာဆိုတဲ့တုပ်ကိုလက်ခံမထားတဲ့မြန်မာအစိုးရနဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်နဲ့နောက်နေနေချိန်မှာပဲကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကတော့ရိုဟင်ဂျာတွေဒီကျွန်းကိုပြောင်းတာဟာမိမိတို့ဆန္ဒအလျောက်ရွှေ့ပြောင်းတာမျိုးပဲဖြစ်စေချင်ပါတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကတိုက်တွန်းထားပါတယ်ပြီးခဲ့တဲ့2020ဒီဇင်ဘာလ4ရက်နေ့ကပထမဆုံးအတုပ်ဖြစ်နေကတော့ရိုဟင်ဂျာဒုက္ခသည်ပေါင်း1642ဦးဒုတိယအတုပ်1804ဦးကိုတော့2020ဒီဇင်ဘာ28ရက်မှာပြောင်းရွှေ့ပေးခဲ့တာပါဒီဒီချိန်2021ခုနှစ်မှာတော့ဇန်နဝါရီလ29ရက်နေ့မှာ1900ကျော်တစ်ချိန်ဇန်နဝါရီလ30ရက်နေ့မှာ1400ကျော်တစ်ချိန်လူအုပ်စုတွေခွဲပြီးတော့ဗာဆန်းချကျွန်းစီကိုပို့ဆောင်ပေးနေတာဖြစ်ပါတယ်ရှင်ကျွန်မစုမမ